ကယားပြည်နယ်ထဲမှာနိုဝင်ဘာလလယ်ကစပြီးစစ်အင်အားဖြည့်တင်းနေတဲ့စစ်ကောင်စီတပ်တွေဟာနေရာအနှံ့တပ်ဖြန့်ချထားပြီးလက်နက်ကြီးတွေအားပြုလာတယ်လို့ကရင်နီအမျိုးသားကာကွယ်ရေးတပ် KNDF ကပြောဆိုပါတယ်။ဒီကနေ့ဗုဒ္ဓနေ့မှာဆိုလို့ရှိရင်လည်းဒီမော်ဆိုမျိုးနယ်ထဲမှာတိုက်ပွဲတွေပြင်းထန်နေပြီးတော့ကရင်နီကာကွယ်ရေးတပ်ဖက်ကပျောက်ကြားစစ်ပုံစံမျိုးနဲ့ခုခံကာကွယ်တိုက်ခိုက်နေတယ်လို့ပြောပါတယ်။ဒီအကြောင်းရန်ကုန်ကဖေးပို့ထားတဲ့သတင်းကိုတော့ကိုဝင်းခန့်မောင်ကပြောပြမှာပါ။
ကယားပြည်နယ်အထူးသဖြင့်ဒီမော့ဆိုမြို့နယ်တဝိုက်မှာမြန်မာစစ်ကောင်စီတပ်နဲ့ကင်းနီမျိုးသားများကာကွယ်ရေးတပ် KNDF တို့အခုနှစ်ရက်ဆက်တိုက်တိုက်ပွဲပြင်းထန်နေပါတယ်။ဒီမော့ဆိုမြို့နယ်စစ်တပ်နယ်မြေခံတပ်ရင်းတွေကမော်တာအမြောက်လက်နက်ကြီးတွေနဲ့ပစ်ခတ်နေပြီးတခါတရံလွိုက်ကော်ဘက်ကတပ်ရင်းကလည်းလှမ်းပြီးပစ်ခတ်ကြောင်း KNDF ကပြောပါတယ်။မြေပြင်မှာတော့မြန်မာစစ်တပ်ရဲ့တပ်မ66ကအဓိကလှုပ်ရှားနေတယ်လို့ KMDF ရဲ့ပြန်ကြားရေးဘက်က VOA ကိုပြောပါတယ်။
ဒီမော်ဆိုစက်ပရတီကနေလို့ကျွန်တော်ပြောလို့ရပါလေ။ဒါတော့မြေပြင်ချင်းဒီမှာအဲ့လိုပဲရှိနေသေးတယ်။အာမင်းညာတော့လည်းနေကြီးပို့တော့ပါလေ။ဒီရတော့နည်းနည်းလေးသူတို့ short တော့တယ်လို့ပြောလို့ရတယ်။120ပါမယ်။180ပါမယ်
။ဒီမော်ဆိုမျိုးနယ်ရဲ့မြောက်ပိုင်းသေးစုလဲကျေးရွာထဲမှာလဲမြန်မာစစ်တပ်ဘက်ကလာတော်ကြာတက်ဆွဲထားပြီးစီရေးဖော်ဆောင်နေကြောင်းဒီမော်ဆိုပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါရယ်။ဒါကြောင့်ဒီနေ့မနက်ပိုင်းမှာအဲ့ဒီစစ်တပ်ရှိတဲ့နေရာကိုစစ်ကြောင်း၃ခွဲခွဲပြီးဝင်ရောက်တိုက်ခိုက်ခဲ့ကြောင်းဒီမော့ဆို PDF ရဲ့တာဝန်ခံက VOA ကိုပြောပါတယ
်ကျွန်တော်တို့ကတော့ကြည့်ရသူတို့ရဲ့သူအဲ့ရတဲ့အနေနဲ့အိမ်မှာသူတို့ကအခိုက်အခါအဲ့မှာသူစီကုန်းယူတာပေါ့နော်အဲ့မှာစီကုန်းကိုလေရတော့နှစ်ဆက်ကုန်းတော့ပဲခါတယ်ဒါပေမဲ့သူတို့ကတမိုင်ကိုသူတနည်းတနည်းသူခါပေါ့နော်မကမကမကမသူတို့ဆက်ခါတယ်အဲ့မှာသူတို့ကနှုတ်သေးနေလို့သူဆောင်လေးသူတို့လုပ်ပြီးတော့သူတို့ရဲ့ခါနဲ့ကြိုက်နိုင်အောင်မှာသူတို့ကညှိနှုတ်နိုင်တယ်အများအပြားဆောင်ခါတယ်မဟုတ်ဘူးသူနဲ့အနီးစားတဲ့ဆိုင်တွေမှာလည်းသူများရဲ့များပြားဆောက်ဖြတ်ဆောင်ရတယ်။အဓိကသူကလည်းသူ့ကိုသူတို့တိကျနေတယ်ဆိုရင်သူဖြစ်ချင်ရမှန်းပါတော့။
ကြရပြည်နယ်အတွင်းအခုလိုလက်နက်ကြီးနဲ့မြေမြုပ်မိုင်းကြောင်အရက်သားထိခိုက်ဒေဆုံးမှုတွေများလာတာကိုလည်းနိုင်ငံတကာအဖွဲ့အစည်းတွေကသတိပေးထုတ်ပြန်ထားပါတယ်။ကယင်နီမျိုးသားကာကွယ်ရေးတပ် KNDF နဲ့ PDF တပ်ဖွဲ့တွေကလည်းတိုက်ပွဲချပြည်သူတွေကိုထိခိုက်မနစ်နာအောင်စီးမင်းစည်းကမ်းတွေထုတ်ပြန်နေတယ်လို့ဒေသခံကာကွယ်အဖွဲ့တွေကဆိုပါတယ်။ကယားပြည်နယ်ဒေသခံအခေါ်ကယင်နီပြည်နယ်တွင်စစ်အာဏာသိမ်းမှုဆန္ဒပြပွဲတွေစစ်တပ်ကအကြမ်းဖက်နှိမ်နှင်းပြီးနောက်ပိုင်းကလေးကလက်နက်ကိုင်ခုခံမှုတွေပေါ်လာခဲ့တာပါ။တစ်နှစ်ကျော်နှစ်နှစ်နီးပါးတိုက်ပွဲတွေအတွင်းမှာထောင်ထဲချီတဲ့ဒေသခံတွေဟာအိုးအိမ်ဆုံးခွာထွက်ပြေးနေကြရပါတယ
်။ဒါကတော့ကရနီဘက်ကတိုက်ပွဲအခြေအနေတွေကိုရန်ကုန်ကပြပို့ထားတဲ့သတင်းကိုကိုဝင်းခန့်မောင်ပြောပြသွားတာပါ။